နိုင်ငံတကာပိတ်ဆို့အရေးယူမှုတွေခံရပြီးအချမ်းဖက်ပဋိပက္ခတွေပြင်းထန်နေတဲ့အတွက်စီးပွားရေးထိုးကျနေတဲ့မြန်မာနိုင်ငံမှာစစ်တပ်ကနောက်ပြန်ဆုတ်ပေးပြီးအရေးအချင်းရှိတဲ့ခေါင်းဆောင်တွေကိုတိုင်းပြည်ကိုဥဆောင်ခွင့်ပေးဖို့မြန်မာစစ်တပ်အနေနဲ့စဉ်းစားသင့်တယ်လို့အင်ဒိုနီးရှားရဲ့အကြီးတန်းဝန်ကြီးတူလည်းဖြစ်ဗိုလ်ချုပ်ကြီးဟောင်းတူလည်းဖြစ်တဲ့ဝန်ကြီးလူဟတ်ပန်ချီတန်ကဆွစ်ဇာလန်နိုင်ငံဒါဗိုးစ်မြို့မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးညီလာခံမှာဗိုလ်ထူးနေကမြန်မာနိုင်ငံနဲ့ပတ်သက်ပြီးပြောဆိုရမှာထည့်သွင်းပြောကြားခဲ့ပါတယ်လုံခဲ့တဲ့စနေတုန်းကအင်ဒိုနီးရှားမှာအစိုးရရဲ့ဂန္ဓာအားလုံးကိုစစ်တပ်ကချုပ်ကင်ထားတာကိုလက်လွတ်ပြီးအပြောင်းအလဲလုပ်ခဲ့တဲ့အင်ဒိုနီးရှားရဲ့ဥပမာကိုမြန်မာစစ်ကောင်းဆောင်တွေအနေနဲ့အတူယူသင့်တယ်လို့လည်းသူကပြောဆိုခဲ့ကြောင်း Bloomberg သတင်းမှာဖော်ပြထားပါတယ်။အစိုးရရဲ့နေရာတိုင်းမှာစစ်တပ်ကလူတွေနေရာယူချုပ်ကင်ထားပြီးဒီလူတွေကရည်ချင်းမရှိဘူးဆိုရင်ဘာဖြစ်လို့တမရလုပ်ပြီးဥဆောင်နေအောင်မှာလဲလို့ဗိုလ်ချုပ်ကြီးဟောင်းလည်းဖြစ်ပင်လယ်ပြင်နဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဝန်ကြီးဖြစ်တဲ့လူဟန်လူဟတ်ပန်ချီတန်ကဆွေးနွေးပွဲမှာအာနာသိန်းကောင်းဆောင်ဗိုလ်ချုပ်မူကြီးမေအောင်လှိုင်နဲ့ပတ်သက်ပြီးမှတ်ချက်ပေးပြောကြားခဲ့ပါတယ်။ဒီပြောဆိုချက်နဲ့ပတ်သက်ပြီးမြန်မာစစ်ကောင်စီဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး။အင်ဒိုနီးရှားမှာစစ်အာဏာရှင်ဆူဂါတို1998ခုနှစ်ကနှုတ်ထွက်သွားပြီးနောက်ဒီမိုကရေစီအသွင်ခုပြောင်းရေးကိုအောင်မြင်စွာလှုပ်ဆောင်နိုင်ခဲ့ပါတယ်။ဆူဂါတိုဟာ1966ခုနှစ်ကတည်းကအာဏာကိုရယူခဲ့တာပါ။အင်ဒိုနီးရှားဟာ2023ခုနှစ်အတွက်အာဆီယံအသင်းရဲ့အလှည့်ကြောင့်ဥက္ကဋ္ဌလည်းဖြစ်ပါတယ်။